ယူရေနီယံတန့်စင်ဆွမ်းရည်ကိုလေးစာတိုးထားတယ်လို့အီရန်ဘက်ကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။2015ခုနှစ်နျူကလ িয়ার သဘောတူညီချက်မှာဖော်ပြထားတဲ့အတိုင်းလက်နက်ထုတ်နိုင်တဲ့အဆင့်ထိမရောက်တဲ့အရက်ဖက်ဆွမ်းရည်သုံးအတွက်ယူရေနီယံတန့်စင်မှုလုပ်တာလို့လည်းအီရန်တာဝန်ရှိသူတွေကပြောဆိုထားပါတယ်။သဘောတူညီချက်အရအီရန်ဘက်ကတူလောင်ထားနိုင်တဲ့ပမာဏထက်တော့မကြာခင်မှာကျော်လွန်သွားမယ့်အနေအထားလည်းရှိနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့အီရန်အပေါ်မှာချင်းချောင်နေမဲ့အစားအလေးဂရုပြုဖို့ကြိုးစားတဲ့လို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဘက်ဇာရစ်ကလည်းတနင်္လာနေ့တုန်းကပြောပါတယ်အမေရိကန်နဲ့တိုက်ရင်အီရန်ဆိုတာအဆုံးသတ်သွားမှာဖြစ်တယ်ဘယ်တော့မှမချင်းချောင်နဲ့လို့သမ္မတထရန့်ကတနင်္ဂနွေနေ့တုန်းက Twitter ပေါ်မှာရေးသားခဲ့တာကိုအီရန်နိုင်ငံခြားရေးဝန်ကြီးကတုံ့ပြန်တာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အရေးပါတဲ့အီရန်တာဝန်ရှိသူတို့ကြားမခန့်ကြီးမခန့်သာဖြစ်အောင်အပြန်အလှန်ပြောဆိုနေကြပြီမယ်လို့လဲဒီကနေ့အင်ကာနစ်မှာတော့အီရန်ကြောင့်ရင်ဆိုင်လာရတဲ့ချင်းချောက်မှုတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့ထိတ်တန့်တာဝန်ရှိသူတွေကလွှတ်တော်အမတ်တွေကိုရှင်းလင်းတင်ပြဖို့ရှိနေပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုယာယီကာကွယ်ရေးဝန်ကြီးပက်ထရစ်ရှာနာဟန်ပူရဲဆေးဥစည်းချုပ်များအဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့နဲ့အမည်မဖော်တဲ့ထောက်လန်းရေးအဝင်အဝိုင်းကတာဝန်ရှိသူတဦးတို့ကလွှတ်တော်အမတ်တွေကိုရှင်းလင်းတင်ပြဖို့ရှိနေတာပါ။ပြီးခဲ့တဲ့သတင်းပတ်တုန်းကဆော်ဒီအာရေဗျရေနံတွင်းနှစ်ခုကိုတိုက်ခိုက်ခဲ့မှုတွေနဲ့အစောပိုင်းတုန်းကလည်းရေနံတင်သင်္ဘော၄စင်းကိုအဖြတ်အမှောက်လုပ်ရက်တွေအတွေ့အီရန်မှာတာဝန်ရှိတယ်ဆိုတဲ့သဘောမျိုးအမေရိကန်တာဝန်ရှိသူတွေဘက်ကအရေးမို့ပြောဆိုထားပြီးရပ်ပိုင်းအတွင်းမှာအမေရိကန်အစိုးရထိတ်တန့်အရာရှိတွေကလွှတ်တော်အမတ်တွေကိုရှင်းလင်းတင်ပြဖို့ဖြစ်လာတာပါအမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ရဲ့ရှင်းလင်းပြောပြခဲ့ပြီးမှတော့အရေးပါတဲ့လွှတ်တော်အမတ်တဦးဖြစ်သူအထက်လွှတ်တော်အမတ်လင်းစေးဂရေဟန်ကပြီးခဲ့တဲ့သတင်းပတ်တွေအတွင်းအီရန်ကတခြားနိုင်ငံရဲ့ရေနံပိုက်လိုင်းတွေနဲ့သင်္ဘောတွေကိုတိုက်ခိုက်ခဲ့ပြီးအီရန်နိုင်ငံတဲကအမေရိကန်အကျိုးစီးပွားတွေကိုထိခိုက်စေမဲ့ချင်းချမှုတွေဖန်တီးခဲ့တယ်ဆိုတာရှင်းပါတယ်လို့တနင်္လာနေ့မှာပြောဆိုထားပါတယ်ရှင်။